ကချင်ပြည်နယ်ဝိုင်းမော်မြို့မှာပြီးခဲ့တဲ့စနေနေ့ကစတင်ပြီးတိုက်ပွဲတွေတကြောပြန်ပြင်းထန်ခဲ့ပါတယ်။ပြီးခဲ့တဲ့3ရက်အတွင်း KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာလိုင်းစာနဲ့ဝိုင်းမော်အကြားကစစ်ကောင်စီတပ်စခန်း10ခုတဲ့မင်းဲကိုသိမ်းယူခဲ့တယ်လို့တနင်္လာနေ့ကတော့ရွှေညောင်မင်းအခြေစိုက်ထမရ311တပ်စခန်းမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။မြစ်ကြီးနားအခြေစိုက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်နဲ့ဝိုင်းမော်အခြေစိုက်ခလာရ58ကလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခဲ့တာလေကြောင်းကတိုက်ခိုက်တာတွေရှိခဲ့ပါတယ်။တနင်္လာနေ့မွန်းလွဲပိုင်းမှာတော့ခတ်ချိုရွာအတွင်းလက်နက်ကြီးကြားရောက်ပောက်ကွဲတာကြောင့်လူ6ယောက်သေဆုံးခဲ့ကြောင်းဝိုင်းမော်ဒေသခံတဦးကပြောပါတယ်
။ခတ်ချိုဘက်အသေးယောက်ရှိတယ်ဟိုမနေ့ကဒီသူ6ယောက်လက်နက်ကြီးကြားပြီးတော့6ယောက်သေးတယ်။ထိခိုက်ဒဏ်ရာရလည်းရှိတယ်လို့ကြားရတယ်ဒါပေမဲ့အဲ့ဒါတော့စီးရင်တော့မသိဘူးဒါပေမဲ့တည်တဲ့ဟာတော့
လက်နက်ကြီးပစ်ခတ်တာနဲ့တိုက်ပွဲတွေဖြစ်မှာကိုစိုးရင်တာကြောင့်ဝိုင်းမော်မြို့ကန်တွေအပြင်အနီးအနားကျေးရွာကလူတွေပါဝိုင်းမော်မြို့မြောက်ဘက်နောင်ချင်းရွာဘက်ကိုတိမ်းရှောင်ခဲ့ကြောင်းဝိုင်းမော်ဒေသခံကဆက်ပြောပါတယ
်အခုဒီဝိုင်းမော်ဘက်ခံကမြို့တွင်းမြို့ပြင်ပတ်ဝန်းကျင်ကလူတွေကနောင်ချင်းဘက်နေရာရှိတာရန်များနေပြီအကားတွေဆန်ကျယ်တွေလူသားတွေကျေးဇူးတွေနဲ့ဟိုလမ်းမှာအပြည့်ကိုသွားနေကြတယ်။လူတွေတော့များတယ်ကြာကျွန်တော်ခင်ဗျာတမျိုးလုံးတော့ဖတ်ပြလာကြတဲ့ပုံစံကျေးဇူးတွေပြင်နေကြတယ်ဟာမင်းညနေပိုင်းကအများကြီးပဲ။ဒီတော့အခုဒီမင်းနဲ့ကဲအများကြီ
းတခြားဝိုင်းမော်ဒေသခံတူဦးကလည်းဝိုင်းမော်မြို့အတွင်းလက်နက်ကြီးကြောက်တာတွေရှိခဲ့ကြောင်းနဲ့တက်ကြီးရွယ်ဦးနဲ့ကလေးငယ်တွေကိုဘေးလွတ်ရာပို့ဆောင်ပေးခဲ့ကြောင်းပြောပါတယ်
။ကျွန်တော်တို့မိုင်းသားမှာတော့ညကမလုံးကြတယ်ဆန်တင်းကြိုင်းမှာတလုံးတော့လေကိုင်းကနမှာတလုံးပေါ့လူမရှိတဲ့နေရာတော့ကြာတာပေါ့ခရကယ်လို့ပေါ့နောက်တော့တက်တော့ခတ်ချူပေါ့နော်အဲ့ဒါတော့ဟိုကြာတာလေတခါလေကြာတော့မိသားစုလိုက်ပေါ့ပါတော့ရောအဲ့မှာဆုံးလို့ပြေးသွားတယ်လို့ပြောတယ်အဲ့ဒါကအခုသူကြီးဖြစ်ပြီးရန်တန်းပြီးပြတော့မထိုင်တဲ့အရာကြီးကုန်တာလေဒီကုန်တာလေကျွန်တော်တို့စလူနေတော့နေရတာပေါ့ဆရာကြီးဆောင်နေလို့ဆောင်နေကလေးတွေကအတက်ကြီးရဲ့ဘူးဖားတွေကတော့နည်းနည်းလူထုံတဲ့နေရာမှာနှောင်းချင်းကဘာလို့မှပို့ထားတယ
်ဝိုင်းမော်မျိုးအနီးအနားကျေးရွာကပြည်သူတချို့ကတော့မြစ်ကြီးနားနဲ့တခြားကျေးရွာတွေဘက်ကိုတိမ်းရှောင်တာလည်းရှိကြောင်းပြောပါတယ် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာမြစ်ကြီးနားဗမော်ကားလန်းကဝိုင်းမော်နဲ့နှမိုင်ကျော်အကွာမှာရှိတဲ့ခါရှိရွာအပြင်ဝိုင်းမော်ကံပိုက်တီလန်းကဝူရန်နဲ့ဝါရှောင်ရွာအကြားမှာရောက်ရှိနေကြောင်းလည်းဒေသခံတွေကပြောပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကဒီကနေ့ဝိုင်းမော်မြို့နယ်ရွှေညောင်မင်းအခြေစိုက်ခမရ311မှာတိုက်ပွဲတွေဆက်ဖြစ်နေကြောင်းစစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးကိုအဓိကအသုံးပြုတိုက်ခိုက်နေကြောင်းပြောပါတယ်
။ဝိုင်းမော်ဘက်ကရွှေညောင်မင်းပတ်ဝန်းကျင်ကမှာတိုက်ပွဲတွေဆက်ရှိတယ်လို့ပဲကြားရတယ်ခင်ဗျ။အဓိကတော့လေကြောင်းနဲ့လက်နက်ကြီးနဲ့ပစ်တဲ့တက်ပွဲကတော့ဒီကဖြစ်တယ်လို့ပြောပြတာ။ဟိုဟန်တင်းနဲ့နေထားတော့မရှိသေးပါဘူး
။ကချင်ပြည်နယ်ကစီရင်အခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။တနင်္လာနေ့နေ့လယ်တနားရီကျော်မှာတော့မြစ်ကြီးနားမြို့နယ်တာလောကြီးဘက်မှာလည်းတိုက်ပွဲဖြစ်ပွားတာမရှိဘဲစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာရှိခဲ့ကြောင်းဒီတိုက်ခိုက်မှုဟာရဲစခန်းနဲ့ပြည်သူစစ်ခန်းတွေဘက်မှဖြစ်ကြောင်းတာလောကြီးဒေသခံတဦးကပြောပါတယ်ဒေသတွင်းသတင်းမီဒီယာတချို့မှာတော့မြစ်ကြီးနားမြို့နယ်ဖရော်ဂျီဝါဘက်ကလည်းလေကြောင်းပစ်ခတ်တိုက်ခိုက်တာနှစ်ရက်ရှိနေပြီဖြစ်ကြောင်းဖော်ပြထားပါတယ်ဒီလမေ18ရက်နေ့ကမြစ်ကြီးနားအခြေစိုက်နန်းပေါင်လေတပ်စခန်းကို KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရမှာစစ်ကောင်စီဘက်ကလည်းပြန်လည်ပစ်ခတ်ခဲ့ကြပြီးပမတိရက်ွက်အတွင်မှာလက်နက်ကြီးကြီးကြောက်တာကြောင့်အရသာ3ဦးသေဆုံးပြီး10ဦးထိခိုက်ဒဏ်ရာရရှိခဲ့ကြောင်းလည်းဒေသခံတွေကပြောပါတယ်ခင်ဗျာ